ရုရှားအတွက်ယူကရိန်းကိုကျူးကျော်တိုက်ခိုက်မဲ့ဝင်ငွေမရရှိဖို့အတွက်ရည်ရွယ်ပြီးအမေရိကန်နဲ့ဂျပန်တို့ကတောက်ကြနေမှာတန်ခတ်အရေးယူမှုအသစ်တွေချမှတ်လိုက်ပါတယ်။ရုရှားရဲ့စွန့်အင်ကဏ္ဍမှာဝင်ငွေရော့စေဖို့အတွက်ရည်ရွယ်ပြီးရုရှားရဲ့အကြီးဆုံးရေနံထုတ်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Gazprom Neft နဲ့ Sagunefti Gas တို့ကိုအမေရိကန်ဘဏ္ဍာရေးဌာနကနေတန်ခတ်အရေးယူတာပါ။နိုင်ငံခြားရေးဌာနနဲ့သမ္မတအင်ဗျူကလည်းအရေးယူမှုအတွက်ကြေညာချက်တွေတပြိုင်နက်တည်းထုတ်ပြန်ပါတယ်။အခုအရေးယူမှုကလည်းရုရှားစွန့်အင်ကဏ္ဍမှာပါဝင်ပတ်သက်နေတဲ့ကုမ္ပဏီနဲ့လူပုဂ္ဂိုလ်စုစုပေါင်း200ကျော်အတွက်တက်ရောက်မှာဖြစ်ပါတယ်။ဒါအပြင်ရင်းနှင်းတင်သင်ပေါ်အစင်း180ကိုလည်းပြတ်မှတ်ထားအရေးယူတာပါ။အခုအရေးယူမှုကလည်းရုရှားစုအတွက်ဝင်ငွေတစ်လကိုဒေါ်လာဘီလီယံပေါင်းများစွာဆုံးရှုံးမှာဖြစ်တဲ့အတွက်ရုရှားကသူ့ရဲ့အရေးပဲမရှိတဲ့စစ်ပွဲဆက်တိုက်ရေးကိုစဉ်းစားလာမယ်လို့သမ္မတအင်ဗျူအမျိုးသားလုံခြုံရေးဆိုင်ရာလက်ထောက်အကြံပေးဒလစ်စင်ကပေါ်ပြောပါတယ်။ဂျပန်စုအတွက်ဝင်ချုပ်ဂျုတ်ယိုရှိမတ်ဆာဟာရှိယာကလည်းတောက်ကြနေမှာပဲကြေညာချက်ထုတ်ပြန်ပြီးဂျပန်ဆိုအဟာအဖွဲ့အစည်း33ခုနဲ့မြောက်ကိုရီးယားနိုင်ငံသားတူအပါအဝင်လူပုဂ္ဂိုလ်12ဦးရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တယ်လို့ကြေညာလိုက်ပါတယ်။